ပြည်နယ်ရင်ကြီးဌာနအထူးတန်တမန်နဲ့တရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာယူနန်ပြည်နယ်မှာတွေ့ဆုံခဲ့ပြီးတော့လက်ရှိငင်းကြီးအလားအလာတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါပြင်ဆိုင်ခန့်အစည်းအဝေးကချမှတ်တဲ့ဆုံးဖြတ်ချက်တွေကိုပေးအပ်ခဲ့တယ်လို့မြန်မာအစိုးရနဲ့ငင်းကြီးဆွေးနွေးမယ်ဆိုရင်ခုနှစ်ဖွဲ့လုံးပါဝင်မှဆွေးနွေးမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းတင်ဆက်တော့ကိုမိုးစောကတင်ပြပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီလိုတွေ့ဆုံမှုအတွက်တရုတ်နိုင်ငံဂျာရီဌာနအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ကဖိတ်ကြားခဲ့တာဖြစ်ပြီးတရုတ်မြန်မာနယ်စပ်အခြေစိုက် UWSA ဝါအဖွဲ့ KIO ကချင်အဖွဲ့ TNLA ပလောင်အဖွဲ့ MNDAA ကိုကန့်အဖွဲ့နဲ့ AE ကိုစကိုင်းအဖွဲ့ကခေါင်းဆောင်တွေဟာတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့ကိုဒီလ17ရက်နေ့ကတွားရောက်ဆွေးနွေးခဲ့ပါတယ်ကျုပ်အထူးတန်တမာနဲ့ဆွေးနွေးတဲ့အခြေအနေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ TNLA ပလောင်အဖွဲ့ရဲ့ဒုဥက္ကဋ္ဌတက်ကျုံကြားကအခုလိုပြောပါတယ
်။ဒီကတော့တရားတော်မျိုးစုံကိုဆိုင်တဲ့ကကျွန်တော်ဒီပန်းခမ်းနဲ့စောပန်းလာခါမှာသဘောတူတာတဲ့စာဒါမကျော်လို့ဒီချာတဲ့ဆောင်းနဲ့ကျွန်တော်တို့ဒီလိုလေးစာဒါတွေကိုပြန်လိုက်တာ
။ဖုန်းလိုင်းမကြည့်နေတာကိုတောင်းပန်အပ်ပါတယ်။ကျုပ်နိုင်ငံဂျာရီဌာနအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ဟာမြောက်ပိုင်းမှာမိအဖွဲ့ဝင်နဲ့အစိုးရကြားငင်းချင်းဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ဂျာဝင်ညှိနှိုင်းပေးသူဖြစ်ပါတယ်။အစိုးရနဲ့တွေ့ဆုံမယ်ဆိုရင်ပန်ဆန်းခေါ်ပန်ခန့်အစည်းအဝေးဆုံးဖြတ်ချက်အရခုနှစ်ဖွဲ့လုံးပါဝင်မှတွေ့ဆုံမှာဖြစ်ကြောင်းလည်းတက်ကြွကြားကပြောပါတယ်။
ကျွန်တော်တို့ကတင်တယ်မှာပဲဒီခုနှစ်ဖွဲ့ဆိုတော့တကယ်တွေ့မှာကျွန်တော်တို့လက်ခံမယ်လေ။အဲ့ဒါလည်းကျွန်တော်တို့ဆွန်ကော့ဆိုင်ကတော့ပြောလိုက်တယ်။ဆောဘောပါကျွန်တော်တို့ဖွဲ့ပဲဒါဖိကရှိသေးတာလေဒါကျွန်တော်တို့သုံးဖွဲ့အနေနဲ့ကျွန်တော်တို့မတွေ့ဖြစ်ဘူးအဓိကကျွန်တော်တို့မှာဒီပန်းစားမတဘောဥထားတဲ့အတိုင်းပဲကျွန်တော်တို့ဒါစကိတ်ကိုရှိနေတယ်အဲ့ဒါလည်းဒီလိုပြောလိုက်ကျွန်တော်တို့ခုနဖွဲ့ရကျွန်တော်တို့တွေ့မှရှိနေတာရှိနေလေးပဲဆိုတော့ဒီတော့ပြန်လာ
လာမယ့်24ရက်နေ့မှာကျင်းပမယ့်ပြည်တော်စုငင်းချင်းရင်းညီလာခံ27ရာစုပင်လုံးကိုခုနှစ်ဖွဲ့လုံးကိုဖိတ်ကြားမယ်ဆိုတယောက်ဖို့အသိရှိကြောင်းနဲ့လိလာသူဖြစ်ဖိတ်ကြားမယ်ဆိုရင်တော့တယောက်ဖြစ်မှာမဟုတ်ကြောင်းနဲ့ဆက်ပြောပါတယ်။ပြီးခဲ့တဲ့ဒကြမတိုင်ကြီးကာလကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ TNLA ပလောင်အဖွဲ့ MNDAA ကိုကန့်အဖွဲ့နဲ့ AA ခေါ်ရခိုင်အဖွဲ့တွေနဲ့အစိုးရရဲ့ငင်းချင်းရင်းကော်မရှင်တို့ယူနန်ကြီးနဲ့ကုမင်းမှာတွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။တကြံကာလအတွင်းမှာတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွင်တဲ့သူ KIO ကချင်အဖွဲ့ WSA ဝါအဖွဲ့ NDAA ကမိုင်းလာအဖွဲ့နဲ့ SSPD ကရှမ်းမြောက်အဖွဲ့စုစုပေါင်း9ဖွဲ့ဟာ WSA ဌာနချုပ်ပန်ဆန်းမှာတွဲဆုံဆွေးနွေးခဲ့ကြပါတယ်။ AD လ19ရက်နေ့မှာကျုပ်မြန်မာနယ်စပ်အခြေစိုက်အဖွဲ့9ဖွဲ့ကငင်းချင်ဆွေးနွေးတာကို NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ပြင်ပကနေဆွေးနွေးမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပန်းစားအစည်းအဝေးဆုံးဖြတ်ချက်ကိုအစိုးရနဲ့တက်တော်ထံကိုပေးပို့ထားပေမဲ့အခုအချိန်ထိအကြောင်းပြန်ကြားတာမရှိသေးဘူးလို့လည်းတက်ကြွကြားကပြောပါတယ်။အစိုးရရဲ့ညီကြိုင်းကော်မရှင်ဘက်ကိုဆွေးနွေးပွဲအလားအလာနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ညီကြိုင်းကော်မရှင်ကဒီလ6ရက်နေ့ကသတင်းထုတ်ပြန်ရမှာတော့ NCA လက်မှတ်မြေထိုးသီးတဲ့အဖွဲ့အစည်းတွေနဲ့ဆက်လက်ဆွေးနွေးမှာဖြစ်ကြောင်းနဲ့ဒီလိုဆွေးနွေးရမှာ NCA လမ်းကြောင်းအတိုင်းဆွေးနွေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အကြံဉာဏ်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကမေလ12ရက်နေ့နေပြည်တော်တင်ဂဟဟိုတယ်မှာကျင်းပတဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးအဖွဲ့ဝင်ကမှငင်းချမ်းရေးညီလာခံအောင်မြင်ဖို့အတွက်အားလုံးပါတာဝန်ရှိကြောင်းနဲ့ငင်းချမ်းရေးမလို့ချင်းဤအမျိုးမျိုးနဲ့ကြံ့ကြအောင်လှုံ့ဆော်လာရှိနိုင်ကြောင်းဝေဖန်ပြောကြားပါတယ်။